ဟာဗတ်တက္ကသိုလ်ကျောင်းဝင်ခွင့်ဆုံးဖြတ်ရမှာလူပြူကျောင်းသားဟောအများစုရဲ့မျိုးဆက်တွေအစဉ်အဆက်ကိုဦးစားပေးတဲ့ကျောင်းဝင်ခွင့်ကတခြားလူနည်းစုကျောင်းသားတွေပေါ်တရားမျှတမှုမရှိဘူးဆိုပြီးပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားတဲ့ဥပဒေအဖွဲ့တစ်ဖက်ကဟာဗတ်တက္ကသိုလ်ကိုတရားစွဲဆိုလိုက်ပါတယ်။ဘောဆောင်အခြေစိုက်အကျိုးမြတ်မယူပဲရှေ့နေများအဖွဲ့ကနယူးအင်္ဂလန်ကလူမင်းနဲ့လက်တင်အမေရိကန်နယ်ပွားတွေကိုစားဟာဗတ်ရဲ့ဝင်ခွင့်စနစ်ကနိုင်ငံသားအခွင့်အရေးအဥပဒေကိုချိုးဖောက်တယ်လို့ဆွဆွဲကတရားစွဲဆိုလိုက်တာဖြစ်ပါတယ်။အရင်မျိုးဆက်ကလေးကရရှိလာတဲ့အခွင့်အထူးတွေနဲ့အကျိုးကျေးဇူးတွေကိုလက်ရှိကလေးတွေအထိဘာလို့ဆက်ချီးမြှင့်တာလဲလို့အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Ivan Espinosa Madrigal ကမိန့်ခွန်းထုတ်ခဲ့ပြီးမိသားစုနောက်ခံတဲ့ချမ်းသာအကျော်ဝမှုကကောလိပ်ဝင်ခွင့်လုပ်ငန်းစဉ်မှာတိုက်တာစရာမဟုတ်လို့တဲရောက်မှုလည်းမရှိသင့်ပါဘူးလို့ထောက်ပြပါတယ်။အရင်သတင်းတစ်ပတ်ကတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်တိုက်သူနဲ့ကောလိပ်ဝင်ခွင့်တွေမှာအားနည်းတဲ့လူနာစုအုပ်စုဝင်တွေကိုဦးစားပေးစဉ်းစားတဲ့ကျောင်းဝင်ခွင့်စနစ်အဆုံးသတ်ပြီးသွားတဲ့နောက်မှာဒါကိုစတင်တဲ့အနေနဲ့တံပြန်ဆန္ဒပြမှုတွေဖြစ်နေတာပါ။